ဆန်းစုကြည်ကဒီ BIM Star ဆွေးနွေးပွဲကိုတက်ဖို့အတွက်အိန္ဒိယကိုရောက်နေတယ်ကိုဝါမြို့မှာရောက်နေတယ်ပေါ့နော်ဆိုတော့အခုဒီခီးစဉ်မှာအိန္ဒိယဟာအထူးသဖြင့်ဒီအခုတက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကခေါင်းဆောင်မြန်မာနိုင်ငံကိုတော်တော်လေးစိတ်ဝင်စားတာပေါ့နော်ဒေါအောင်ဆန်းစုကြည်နဲ့တွေ့ရမယ့်အရေးဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးရမယ့်အရေးကိုအိန္ဒိယမီဒီယာတွေမှာလည်းတော်တော်လေးအလေးပေးပြီးဖော်ပြကြတယ်ဆိုတော့အိန္ဒိယမြန်မာဆက်ဆံရေးဟာတမိုင်းဆာမျက်နှာသစ်ကိုဒါအခုဒေါအောင်ဆန်းစုကြည်အိန္ဒိယရောက်တဲ့တမိုင်းဆာမျက်နှာသစ်တခုဖွင့်လိုက်ပြီလို့များယူဆလို့ရမလားဆရာ
အဲအဲ့လိုပြောရင်ဖြစ်နိုင်တယ်ခင်ဗျာဘာတောင်လဲဆိုတော့နိုင်ငံလုံးမှာအခြေခံကြတဲ့နိုင်ငံရေးအပြောင်းလဲရှိတယ်။ပမာပြမှာတော့တိတိတိုင်ဟိုတော်အောင်သတ်သူကြီးဦးဆောင်တဲ့ NLD တက်လာတယ်။အဲတက်ခင်လေးမှာအိန္ဒိယမှာလည်းဒီ PP ပါတီဒီနရင်ဒရာမိုဒီတက်လာတယ်။ဆိုတော့ဒီနရင်ဒရာမိုဒီကဒီကွန်ဂရက်ပါတီနဲ့မတူခြားတဲ့အခေါင်းဆောင်ချုပ်ဖြစ်တယ်ပေါ့။သူတက်လာလာချင်းသူ့ရဲ့နိုင်ငံရေးပေါ်လစီမှာအိန္ဒိယချင်းဒီဦးစားပေးမယ်ဆိုတဲ့အတားနဲ့တက်လာတယ်ဒါမျိုးလို့အိန္ဒိယမှာတည်တဲ့နိုင်ဟိုပါကစ္စတန်တွေကတော့ဟိုအစရရန်သူလို့ဖြစ်တယ်နောက်တစ်ခါတခြားနိုင်ငံတွေပါကတော့သူကတော့ဒေတာရွန်းဟိုအကိုကြီးလိုပဲပေါ့လေနီပေါ်ပြပြသီရီလန်ကပြပြဘင်္ဂလားဒေ့ရှ်ပြပြဆိုတော့အိဒီနန္ဒနာမူရီကသူ့ရဲ့ဒီနိုင်ငံရေးဒေတာရွန်းနိုင်ငံရေးပေါ်လစီမှာအရင်တော့ကအရှိမျောဆိုတဲ့ပေါ်လစီကနေပြီးတော့အရှိဘက်ကိုဟိုဖက်လို့လို့တော့ဆိုတဲ့ဟို policy မျိုးပြောင်းလာတယ်အဲ့တော့အရှိတ်ကိုလုတ်ဖို့ဆိုရင်ဗမာနိုင်ငံကိုမဖြတ်ဖဲတဲ့အိန္ဒိယဟာဘယ်လိုမှမရနိုင်ဘူးဗမာနိုင်ငံနေဆက်သွားရင်ထိုင်းနိုင်ငံဆိုတော့ဒီနှစ်နိုင်ငံဟာဒီနရနမူရီရဲ့အိန္ဒိယဆိုတဲ့အတွက်နိုင်ငံရေး policy မှာအတော့ကိုအဓိကကျတဲ့အတွက်ဒီခင်းချင်းနှစ်ခုရာအဲဒီဟာဟာတမိုင်းစာမျက်နှာဖွင့်နေလို့ပြောနိုင်ပါတယ်ခင်ဗျာ
အခုဒေါ်ဆန်းစုကြည်အစည်းအဝေးတက်ဖို့အတွက်ရောက်နေတဲ့ဒီ BIM Stack ညီလာခံဟာလေဒီဒေတာရဲနိုင်ငံတွေကိုအိန္ဒိယကစီယုံပြီးတော့သူနဲ့တစုစည်းတဲ့စီးပွားရေးလုပ်နိုင်မှုအတွက်သူကဥဆောင်ပြီးလှုပ်ထားတဲ့အဖွဲ့လိုမျိုးဖြစ်နေတော့ဒီအဖွဲ့ရဲ့အရေးပါမှုကဘောဗျာဒေတာတွင်းမှာပေါ့နော်စီးပွားရေးအရာဒီဟိုကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်တော့ဒီ ASEAN လိုမျိုးအဖွဲ့တွေမြန်မာနိုင်ငံပါဝင်နေတာရှိတယ်ဒီ BIM Stack ရဲ့အရေးပါမှုကရောဗ
ျဟုတ်ကဲ့အဲဒီလိုဗျဒီအိန္ဒိယကအစဉ်ဆက်ကတော့ကျွန်တော်တို့ ASEAN နဲ့တောင်မှဆော်တဲ့ SAC လို့ခေါ်တဲ့တောင်အရှနိုင်ငံများစုဖွဲ့မှသူကဟိုကောင်းကောင်းနေရာမှာပါတယ်ဒါပေမဲ့လို့အိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးကြောင့်ဒီ SAC နိုင်ငံကရဲ့အုပ်စုဟာအလုံးမဖြစ်ဘူးဆိုရင်ဒီလိုမျိုးတောင်ဖြစ်လာတယ်ပြီးခဲ့တဲ့ဆေဆိုးလက်ထက်တုန်းကဗမာနိုင်ငံနဲ့တစ်ဖက်ကဟိုအာဖဂန်နစ္စတန်နိုင်ငံကနှစ်နိုင်ငံကိုဒီဆက်နိုင်ငံရဲ့လေလာသူအဆင့်ကိုသူကလုထားတယ်။ဒါပေမဲ့အဲ့ဆက်ကအခုပြောသလိုဟိုဆက်မလုနိုင်တဲ့အခါမှာအိန္ဒိယဆိုကဘင်စတက်ကိုပို့ပြီးတော့အာယုံစိုက်လာတယ်ခင်ဗျ။အဲ့ဘင်စတက်ကဒီဘင်္ဂါပင်လယ်အော်ဂန္ဓာဘောင်းစုံဖွံ့ဖြိုးတိုးတက်ရေးလို့သူကဆိုတဲ့အတွက်ဒီကိစ္စကိုအာယုံစိုက်ပါမယ်။စိုက်တဲ့အခါမှာခဏကြာတော့နော်ဒီပြတ်လို့ပမာနိုင်ငံကိုဖျက်လိမ့်ပမာနိုင်ငံဖျက်တဲ့အခါမှာအိန္ဒိယရဲ့အရှိမြောက်ဒေသကိုဖျက်ဖျက်ပြီးတော့သူတို့ဒီနေ့ဟိုစိတ်ကူးထားတာကတော့ဒီသုံးနိုင်ငံလမ်းမကြီးအပါဝင်ပေါ့ဟောဒါပမာနိုင်ငံအိန္ဒိယဗမာနဲ့နောက်ထိုင်းနိုင်ငံကြီးနောက်ဖြစ်နိုင်ရင်သူကမ္ဘောဒီးယားဖနောမင်းကြီးသူဟိုလေးနိုင်ငံကြီးတောင်မှသူစိတ်ကူးထားတယ်ခင်ဗျအဲ့တော့ဒီ BIM Stack ဟာအိန္ဒိယရဲ့ဦးစားပေးနိုင်ငံရေး policy ဖြစ်တဲ့အတွက်အိန္ဒိယဒါကိုလှုပ်ချင်တယ်လှုပ်တဲ့အခါမှာဒီဒေါအောင်ဆန်းစုကြည်ဖြည်းစင်ပါလေဒီဒီ policy အောင်မြင်အောင်လက်တွေ့ကြတဲ့ဟာလာသဘောတူညီမှုတွေနဲ့နောက်ထပ်ခြေလှမ်းတွေကိုဒီအစည်းအဝေးတွေကနေပြီးတော့တက်လာနိုင်မယ်လို့ကျွန်တော်ညွှန်လဲနိုင်ပါတယ်ခင်ဗ
ျဒီနေရာမှာမြန်မာဘက်ကသတိထားရမှာပေါ့နော်ဒေါအောင်ဆန်းစုကြည်အနေနဲ့သတိထားရမှာကဟိုသူ့အနေနဲ့တရုတ်နိုင်ငံကိုလည်းသွားပြီးပြီအမေရိကကိုလည်းသွားပြီးပြီအခုအိန္ဒိယကိုသူရောက်လာပြီပေါ့နော်ရှင်းပြောရင်တော့ဒါအင်အားကြီးနိုင်ငံကြီးတွေအေကိုသူဟိုတက်နိုင်တဲ့လောက်သူသွားပြီးတော့ဒီဟိုဟောပေါ့မြန်မာနိုင်ငံရဲ့အနေထားဟောပေါ့ပါဝင်ပတ်သက်မှုကိုသူဟိုတဖြည်းဖြည်းလှုပ်ဆောင်လာနိုင်ပြီပေါ့နော်ဒါပေမဲ့အဓိကကြတာကတော့စီးပွားရေးအရာလည်းအင်အားကြီးတယ်လူဦးရေအရာလည်းကမ္ဘာမှာအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံအကြားမှာမြန်မာနိုင်ငံကရှိနေတာဆိုတော့ဒီနိုင်ငံအကြားမှာတဟဇာတာမြအောင်ဒေါ်ဆန်းစုကြည်အနေနဲ့ရက်တီပြောဆိုဖို့တော့လိုမယ်ထင်တယ်နော်
ဟုတ်ကဲ့ခင်ဗျအဲဒေါ်အောင်ဆန်းစုကြည်ကဒီတကယ်ကမ္ဘာအခင်းကျင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာပမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွား မှန်နာဘက်ကနေပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုဒီလည်းပဲအဲ့တိုင်လုပ်နေတယ်အဲ့ဒီမှာမတူညီတဲ့ဒီအုပ်စုကြီး၃ခုနိုင်ငံကြီး၃ခုပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွက်နိုင်ငံ၃ခုလုံးကနေအကောင်းဆုံးရနိုင်တာတွေရှိပါတယ်ခင်ဗျာဒါကိုကျွန်တော်တို့ရွေးချယ်ပါပါတူနိုင်ငံကတော့ဒီတိုင်စစ်စွာလက်ထက်ဒီအတမဟိုဘလိုရတဲ့တော့များတဲ့ဟလာပမာငါပမာစီဝါရေးကုံသွေးရေးရင်းမြူနာမှုအစစပေါ့လေနိုင်ငံရေးရောစီရေးရောဟိုဟိုယူထားပြီးသားဖြစ်တော့ဒီဟာတွေကိုဟိုတင့်တင့်လျောက်ပတ်အောင်ရှင်းရတဲ့အလုပ်ပဲတော့ဆက်ကြည့်ပြီးသူကလုံနိုင်မယ်။နောက်အနောက်နိုင်ငံနဲ့အိန္ဒိယကတော့အစ်စ်ကျွန်တော်တို့ရတာတွေကိုကျွန်တော်တို့ယူနိုင်လိမ့်မယ်လို့ယူဆပါတယ်။ဥပမာဆိုအိန္ဒိယကကျွန်တော်တို့ရနိုင်တာဒါပြီးခဲ့တဲ့အဲဟိုတာဦးထင်ကျော်ခီးသွားတော့ကလည်းဟိုပြောခဲ့တဲ့ခန္ဓာလေးပေါ့နော်ဥမာဆိုရင်စိုက်ပျိုးရေးစိုက်ပျိုးရေးစင်တာပဲမျိုးစုကိစ္စအိန္ဒိယအမတမစိတ်ဝင်စားပြီးလိုအပ်တယ်။နောက်ပမာနိုင်ငံမှာစိုက်ပျိုးရေးနည်းပညာနဲ့အကူအညီတွေပမာနိုင်ငံလိုအပ်တယ်။နောက်တစ်ခါကုံသွေးရေးပေါ့ကုံသွေးရေးကတော့ဟိုအိန္ဒိယနဲ့ပမာမှာကုံသွေးရေးကတိတ်ကြီးတော့မကောင်းဘူး။ဘာကြောင့်လဲဆိုတော့ဒီအိန္ဒိယအရှိမြောက်ဒေသဖြတ်သန်းရတာခက်ခဲလွန်းလို့ကုံသွေးရေးတိတ်မကောင်းဘူး။ဒီနည်းမြုံနံမှုပိုင်းမှာလည်းအိန္ဒိယကတရုတ်ကိုတော့မရှင်းနိုင်ဘူး။ဒါမှမဟုတ်ခုနသုံးနိုင်ငံလမ်းမကြီးဖောက်ရင်အဲ့ဒီသုံးနိုင်ငံလမ်းမကြီးကဟိုတရုတ်တံငွေပိုင်လိုက်နဲ့မတူဘူးခင်ဗျာတရုတ်တံငွေပိုင်လိုက်တရုတ်ပြည်တွေပဲဂျိုးရှိခဲ့တာပေါ့ဒီသုံးနိုင်ငံလမ်းမကြီးဆိုရင်တော့သုံးနိုင်ငံလုံးဂျိုးရှိမဲ့အရာဖြစ်တဲ့အတွက်ဒါကတော့ကျွန်တော်ကြိုးဆိုသင့်တယ်လို့ကျွန်တော်ယူဆတယ်အလားတူပဲတခြားအဲ့ဒီနည်းပညာပဲဖြစ်ဖြစ်နောက်တစ်ခါဟိုပညာရေးကျမ်းမာအဓိကတော့ကျမ်းမာရေးအိန္ဒိယဘက်ကရတဲ့ကျမ်းမာရေးနဲ့ဆေးဝါးပေါ့နော်ရှာနိုင်တယ်ကျွန်တော်ရနိုင်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကလက်တွေ့ကြတဲ့ပမာနိုင်ငံအတွက်လိုအပ်ချက်တွေကိုအိန္ဒိယကနေပြီးတော့ချုပ်ညှိယူဆောင်လာကောင်းလာမယ်လို့ကျွန်တော်မျှော်မှားပါတယ်